စူဇန်နိုင်ငံမှာအာနာတိန်ကိုဆန့်ကျင်တဲ့တနင်္လာနေ့ဆန္ဒပြပွဲမှာလုံခြုံရေးတပ်တွေကြောင့်ဆန္ဒပြသူ5ဦးတေဆုံးခဲ့ရတယ်လို့စူဇန်ဆရာဝန်များအဖွဲ့ကပြောပါတယ်။လုံခြုံရေးတာဝန်ခံတွေကတော့ရုံးရင်းဆန့်ခတ်မှုဖြစ်အောင်လုပ်ရမှာတာဝန်ရှိသူလို့သူတို့တတ်မှတ်သူတွေကိုအရေးယူမယ်လို့ပြောပါတယ်။ဆူဒန်ပြဿနာကိုအပြေရှာဖို့အတွက်အမေရိကန်စံတမန်ဆူဒန်ကိုမလာခင်ကလေးမှာပဲအခုလိုဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါ။တနင်္လာနေ့မှာနောက်ထပ်9ဦးတေဆုံးခဲ့ရတဲ့အတွက်အခုဆိုအောက်တိုဘာ25ရက်ဗိုလ်ချုပ်ကြီးအဘယ်ဖတာဘဟန်အာနာတိန်ခဲ့ခြင်းကအစပြီးအာနာတိန်ဆန်ရည်သူ82ဦးတေဆုံးခဲ့ရပြီဖြစ်ပါတယ်။2019မှာသမရအိုမာအယ်ဘာရှီယာကိုဖျောက်ချခဲ့ခြင်းကအစပြီးစစ်တပ်နဲ့အရက်ဖက်ပူးတွဲအုပ်ချုပ်နေရတာနဲ့စစ်တပ်ကအာနာတိန်ခဲ့တာပါ။တနင်္လာနေ့တည်ဆုံးခဲ့တဲ့ဆန္ဒပြသူ3ဦးကစစ်ကောင်စီရဲ့လက်နက်ကိုင်တပ်ဖွဲ့ကတိုက်ခတ်တဲ့ခြေစံထိမှန်တည်ဆုံးရတာလို့ဆူဒန်ကျန်းမာရေးဝန်ကြီးဌာန Facebook စာမျက်နှာမှာအာနာတိန်ဟုဆန့်ကျင်တဲ့ရှေးပညာရှင်တို့ကရေးသားထားတာပါ။နောက်4ဦးကဆန္ဒပြသူတွေကိုအာနာပိုင်ရဲ့ဖြုတ်ခွဲမှုတွင်တည်ဆုံးရတယ်လို့လွတ်လပ်တဲ့ဆူဒန်ဆရာဝန်များဗဟိုကော်မတီကပြောပါတယ်။ဗိုလ်ချုပ်ကြီးဘဟန်မာသူ့ရဲ့လုံခြုံရေးတာဝန်ခံလေးနဲ့တနင်္လာနေ့မှာအရေးပေါ်စီဝေးခေါ်ယူခဲ့ပြီးအကြမ်းဖက်နှိမ်ရေးတပ်ဖွဲ့စည်းဖို့သဘောတူခဲ့တယ်လို့ဆန္ဒပြသူတွေကငြင်းငြင်းစွာဆန္ဒပြတာမဟုတ်တော့ဘဲဘယ်ရန်မကအချင်းချင်းဖြစ်အောင်လုပ်လာတာဖြစ်ပြီးဒီအကြမ်းဖက်မှုမှာပါဝင်နေသူတွေကိုချေမှုန်းတယ်ဖြစ်ကြောင်းပြောကြားခဲ့တယ်လို့ဆူဒန်မှာအုပ်ချုပ်နေတဲ့ကောင်စီကလည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။